ချမ်းသာကြွယ်ဝတဲ့နိုင်ငံတွေစီးပွားရေးတိုးတက်လာတဲ့နိုင်ငံတွေနဲ့ပင်လယ်ရင်မျက်နှာပြင်မြင့်တက်မှုအနေခံရနိုင်ခြေရှိတဲ့မြေနေပိုင်းနိုင်ငံတွေကရာသီဥတုပြောင်းလဲမှု climate change ဆိုင်ရာဆွေးနွေးကြမယ့်ကိုယ်စားလှယ်တွေဟာလာမယ့်သတင်းနှစ်ပတ်အတွင်းပိုလန်နိုင်ငံဝါဆောမြို့မှာတွေ့ဆုံပြီးတော့ကမ္ဘာကြီးပူနွေးလာတဲ့ပြဿနာအတွက်လက်တွေ့လှုပ်ဆောင်ရမယ့်အလုပ်တွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။ဝါဆောအမျိုးသားခန့်မှန်းမှာတနင်္လာနေ့စမယ့်ညီလာခံမှာအရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်မယ်လို့မမျှော်လင့်နိုင်ပေမဲ့2015ခုနှစ်မှာကမ္ဘာနိုင်ငံတွေကြားသဘောတူညီမှုတစုံတရာရဖို့ဆွေးနွေးမှုကတော့တိုးတက်လာနိုင်ခြေရှိပါတယ်။အဆုံးသတ်မှာသဘောတူညီချက်မရခဲ့တဲ့2009ခုနှစ်ကိုပင်ဟေဂင်ထိပ်သီးဆွေးနွေးပွဲအပြီးကုလသမဂ္ဂကဦးဆောင်တဲ့လုပ်ငန်းစဉ်ရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ကုလသမဂ္ဂကြီးမှုတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအစိုးရအဖွဲ့ IPCC ကမကြသေးခင်ကထုတ်တဲ့အစီရင်ခံစာမှာရာသီဥတုပြောင်းလဲမှု climate change ပြဿနာဟာဘယ်လောက်ထိအရေးပေါ်အခြေအနေကိုရောက်နေပြီလဲဆိုတာတင်ပြခဲ့ပါတယ်။ဒီအဖွဲ့ကရာသီဥတုပြောင်းလဲမှုဆိုင်ရာသိပ္ပံပညာအထောက်အထားတွေကိုထုတ်ဖော်တင်ပြနေတဲ့အဖွဲ့လေးဖြစ်ပါတယ်။ကြောင်မီးသွေးစီးနဲ့လောင်စာအပါအဝင်လူသားတွေကြောင့်ကာဗွန်ထုတ်လုပ်မှုတွေရှိလာတယ်ဆိုတာအရင်ကတည်းကပိုးပြီးတော့သိကြလာတယ်လို့စက်တင်ဘာလတွေက IPCC အဖွဲ့ကပြောဆိုပါတယ်။ဒီကာဗွန်ထုတ်လုပ်မှုကိုရပ်ဖို့မလုပ်နိုင်ရင်ရာစုနှစ်တစ်ဝက်အတွင်းအာတိတ်သမုတ်တရာမှာရေခဲမရှိသလောက်ကုန်သွားပြီးတော့ပင်လယ်ရေမျက်နှာပြင်ပိုပြီးတော့မြင့်တက်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။1989ခုနှစ်ကာဗွန်ထုတ်လုပ်မှုဆိုင်ရာသဘောတူညီချက်ဖြစ်တဲ့ကျိုတိုပရိုတိုကောမှာသဘောတူလက်မှတ်မထိုးတဲ့တခုတည်းသောနိုင်ငံကစစ်မှုထွန်းကားတဲ့အမေရိကန်နိုင်ငံဖြစ်တာကြောင့်အားလုံးကအမေရိကန်နိုင်ငံကိုစောင့်ကြည့်လေ့လာနေခဲ့ပါလေ။သမ္မတဥပမာလက်ထက်မှာတော့လောင်စာသုံးဆွဲရေးထိရောက်မှုတိုးမြင့်တာအပါအဝင်အမေရိကန်နိုင်ငံရဲ့ရည်တည်ဆောင်ရွက်ချက်တွေတိုးတက်လာခဲ့ပါလေ။အမေရိကန်နိုင်ငံဘက်ကပို့ပြီးတော့လှုပ်ဆောင်ရမယ်လို့နိုင်ငံအများပြားကပြောဆိုနေကြချိန်မှာပဲကမ္ဘာထိပ်တန်းလေးထုညဉ့်ညံ့မှုရဲ့လက်သေးတရုတ်နိုင်ငံကိုလည်းစီးပွားရေးတိုးတက်ဖို့လုပ်တဲ့နေရာမှာတဘာဝဝန်းကျင်မထိခိုက်အောင်ပို့ပြီးတော့တန့်ရှင်းတဲ့နည်းလမ်းနဲ့ဆောင်ရွက်ဖို့တခြားဆက်မှုထွန်းကားတဲ့နိုင်ငံတွေကအလေးထားစောင့်ကြည့်နေကြတာဖြစ်ပါတယ်။